မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါဆီ
ဒီ American နဲ့ပတ်သက်ပြီးတော့မြန်မာအရေးမှာဒီအကူအညီရက်လိုက်တာတွေကိုမပြောခင်မှာအရင်ကပေးခဲ့တဲ့အကူအညီတွေကဘယ်လောက်ထိထိရောက်မှုရှိခဲ့ပါလဲအဲ့ဒါကိုမေးချင်ပါတယ
် American ပေးခဲ့တဲ့အကူအညီကိုတကယ်2500ကျင်းတ်လောက်တယ်လို့လက်ခံတဲ့လူတွေသိမရှိရဘူးတွေးရပါတယ်မဆူမပွန်းမြသာဖြစ်တယ်လို့ပြောကြတယ်တချို့ကလည်းဘယ်လောက်ပြောလဲဘယ်လိုပြောလဲဆိုတကယ်လို့ American သာထိထိရောက်အကူအညီပေးမယ်ဆိုရင် Ukraine ကိုပေးတာရဲ့အစရာကနောက်ပဲပြင်းမယ်ဆိုရင်မြန်မာနိုင်ငံမှာအခြေအနေပြောင်းလဲသွားပြီလို့ပြောကြတယ်တချို့ကလည်းအဲအခြေအနေဘယ်လိုပြောင်းမလဲဆိုတာလည်းပဲနှစ်မျိုး꿰ပြီးတော့စီးတယ်တချို့ကတော့အဲ့လိုသာထိထိရောက်အခုနေပြင်းစစ်ကောင်စီပြုတ်သွားတာကြာပြီလင်းနေမခံဘူးလို့ပြောကြတယ်ဒါကြောင့်တချို့ကလည်းပဲအဲ့လိုအမေရိကန်ထိထိရောက်ဝင်ပြီးကူညီမယ်ဆိုရင်မြန်မာနိုင်ငံဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားမှာကြားခံစစ်မြေပြင် proxy battlefield ဖြစ်နေရောဆိုရောပြောကြတာလည်းရှိရဲ့ဆိုတော့သိပြီးတော့ထိထိရောက်ရောက်အမေရိကန်ကအခုမပေးခဲ့တာဒီဘီလီယံဒီကိစ္စကိုငဲ့ကွက်ပြီးတော့သူတွက်ခဲ့တာဖြစ်နေမယ်လို့သူသက်သူတို့ကမှတ်ချက်ချရပါတယ်။ဒါကြောင့်လည်းအမေရိကန်ဟာသူရဲ့ Burma Act ထဲမှာထည့်သွင်းထားတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပတ်သက်ပြီးတော့သဘောထားပို့ပြီးတော့ခိုင်ခိုင်မာလုပ်မယ်လို့သူတို့ချက်မှတ်ခဲ့တယ်။ပြီးတော့အဲဒီမှာစာနာမှုအထောက်ပံ့ Humanitarian and Other Forms of Non-Lethal Assistance လို့ရေးထားတယ်သူက။အစနာမှုအထောက်ပံ့ကတော့ဟုတ်ပြီသားပါတော့ကျမရဲ့ကိစ္စတွေပါလေပညာရေးပညာပံ့ပိုးမှုတွေဒါပေမဲ့ non lethal assistance ဆိုတဲ့ကိစ္စမှာတော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီကိုတိုက်နေတဲ့လူတွေဘက်ကမျှော်လင့်ကြရတာကဥပမာ drone ကိုထိန်းချုပ်နိုင်တဲ့အကူအညီမျိုးနောက်ပြီးတော့ဒါစစ်တပ်ကဘုံလာကျဲမယ်ဆိုရင် early warning system တော့ကြိုတင်သတိပေးတဲ့system မျိုးအဲ့ပုံစံမျိုးလောက်အခုညီပြင်မယ်လို့မျှော်လင့်ခဲ့ရတာအဆန်ကိုကြားပါတယ်သို့တော်လည်းပဲအဲ့ဒါတွေကတကယ်တမ်းဖြစ်မလာခဲ့ဘူးအခက်အခဲတရှိရရှိရဆိုတော့အဲ့ဒီခုနပြောသလိုပဲပေါ့လေသူတို့ကလည်းအကန့်အသတ်ရှိခဲ့တဲ့အတွက်ကြောင့်သိထိတရားမရှိခဲ့ဘူးလို့ပဲပြောမှာဖြစ်ပါတယ်လူကပြောကြတာပေါ့လေ
အခုဒီသမရထရမ်အစိုးရတက်လာပြီးတော့ပြည်ပအထောက်ပံ့တွေရက်လိုက်တဲ့အပေါ်မှာလည်းတချို့ကတော့တော်တော်လေးကိုစိတ်ပြည့်အားငယ်ကြတယ်လို့သိရပါတယ်
စိတ်ပြအားငယ်ဆိုတာစိတ်မျောလင်းကြတဲ့လူတွေကတော့အားငယ်မှာပဲဒါသဘာဝပါပဲဘယ်ရမှာဆိုစိတ်မျောလင်းချက်မြင့်မားထားပြီးတော့တကယ်တမ်းဖြစ်မလာရင်စိတ်ပြတာဥပနမူနာတစ်ခုကြားဖြတ်ပြောမယ်အဲ့ဒီအစိုးရတက်ခါကြကဟာဒီမိုကရေစီနေချင်းညာချင်းဟိုငယ်ဖြစ်မယ်လို့မျောလင်းကြရုပ်တွေအများကြီးရှိတယ်ဒါပေမဲ့အဲ့လိုဖြစ်မလာတဲ့ခါစိတ်ပြပြီးတော့ပြောလာတဲ့အဆန်ကလေးပဲကျွန်တော်တို့ကြားခဲ့ရတာပဲဆိုတော့ဒီလိုပါပဲအမေရိကန်ဖြစ်ဖြစ်ဗတ်တန်ကန်ရဲ့ကုညီဖြစ်ဖြစ်အဲ့လိုမျောလင်းကြတဲ့လူတွေကတော့စိတ်ပြမှာပါပဲသို့တော်လည်းပဲမမျောလင့်တဲ့လူတွေကတော့ဆက်တိုက်နေရပဲသူတို့အလုပ်ကိုသူတို့ဆက်လုပ်နေရပဲအဲ့လိုဆက်လုပ်နေလို့လည်းပဲဒီဘက်မှာအစိုးရပြောင်းပြောင်းမပြောင်းပြောင်းမူပြောင်းပြောင်းမပြောင်းပြောင်းသူတို့ဆက်တိုက်နေလို့သူတို့နေမြေမှာအောင်မြင်မှုတွေရနေတယ်ဆိုတာလည်းပဲကျွန်တော်သတင်းတွေထဲမှာအများအားတွေ့နေရတာဖြစ်ပါတယ်ဆိုတော့စိတ်ပြအငင်မှုကတော့သိပြီးတော့ထိရောက်တဲ့အခြေအနေတော့မဟုတ်ပါဘူးဆက်လုပ်တဲ့လူတွေကလည်းလုံနေအောင်တွေ့ရတယ်လို့ပြောမှာပါ
နောက်တချို့သုံးသက်တာတွေကိုလည်းတွေ့ရပါတယ်ဒီမြမအရေးကိုပေါ့တရုတ်လက်ထဲကိုလုံလုံလည်လည်ပစ်ထားလိုက်တယ်ဆိုပြီးတော့သုံးသက်တာတွေလည်းရှိပါတယ
်အစကတည်းကလည်းအမေရိကန်ဟာမြမကိုတရုတ်နဲ့ဝေခွဲပြီးတော့ခွဲဝေမျှယူမယ်ဆိုတာတခါမှမပြောခဲ့ပါဘူးစီစဉ်ခဲ့တယ်ဆိုတော့လည်းမတွေ့ပါဘူးအမေရိကန်ဝါရင်သံတမန်တွေပဲကျွန်တော်ကိုယ်တိုင်မေးဘူးတဲ့သူတို့ကမြမနိုင်ငံဟာတရုတ်အတွက်စီးပွားရေးအတွက်သိအရေးကြီးတယ်တရုတ်ရဲ့the sphere of interest ဖြစ်တဲ့ဆိုတာငါတို့လက်ခံတယ်သိတယ်နားလည်ဆိုပြီးသူတို့ကိုယ်တိုင်ပြောပါတယ်ဒီမြန်မာနိုင်ငံဆိုင်ရာ American သံမကြီးကတရုတ်မြန်မာနယ်စပ်ကိုသွားပြီးတော့အဲဒီငင်းချင်ရေးကိစ္စမှာသွားဖို့လောက်တော့ဟိုတော့မှတရုတ်ကဟန်တာခဲ့တယ်ငါတို့ဒေသဖြစ်တယ်ငါတို့ ਨੇ ပတ်သက်တဲ့မင်းမလာနဲ့ဆိုလို့မသွားပဲနေခဲ့တာရှိပါတယ်အဲ့ဒါကိုကြည့်ရင် American ဟာတရုတ်နဲ့မြန်မာနိုင်ငံထဲမှာဝေစုခွဲဖို့ဆိုတာသူတို့မစဉ်းစားပါဘူးမြန်မာနိုင်ငံငြိမ်းချမ်းပြီးတော့ဒီမိုကရေစီဖြည့်ရေးကိုသာအမေရိကန်လူလာရေးဆိုပေါ်လွင်ပါတယ်ဆိုတော့တရုတ်ကတော့မြန်မာနိုင်ငံကိုသူတို့ရဲ့အကျိုးစီးပွားတရားစိတ်ဝင်စားတဲ့နယ်မြေအဖြစ်သတ်မှတ်ထားရဲဆိုတာလူတိုင်းသိကြပါတယ်တချို့သုံးသပ်သူတွေကဆိုလို့ရှိရင်အဲမြန်မာကိုသူတို့ back yard ပေါ်လေနောက်ဖိချံဖြစ်နေချန်စီကိုခတ်ထားတယ်လို့တော့မှသုံးသပ်ပြီးတော့ပြောရပါတယ်ဒါလည်းပဲတကယ်တော့သမိုင်းကမဆန်းပါဘူးအမေရိကန်ကိုနှိုက်ကလေးတစ်ချိန်လုံးက Latin America တိုက်ကူဥရောပတိုက်သားတွေနဲ့ချက်လာတဲ့အချိန်ပါညာမှာ American သမ္မတမွန်ရိုကမွန်ရို doctrine ထုတ်ပြီးတော့ Latin America ကိုသူများတွေမလာနိုင်ဆိုတာမျိုးတွေလွတ်ခတ်မှုပါတယ်ဆိုတော့ဒါကတော့နိုင်ငံတကာသမိုင်းမှာစီးပွားရေးဖြစ်ပါတယ်ဆိုတော့က တယောက်ကလက်တယောက်လက်ထက်မှာလုံးဝချန်လက်ထားတယ်ဆိုတာတက်လည်းပဲတယောက်ကတော့ပို့ပြီးတော့လွှမ်းမိုးနိုင်တဲ့အခြေအနေရှိနေရပါလေအရင်ကလည်းရှိတယ်အခုလည်းပဲလောလောဆယ်ရှိနေရဖြစ်ပါတယ်အဲ့အိန္ဒိယကတော့သူကတရုတ်ကိုတံပြန်ပြီးတော့ထိန်းကြီးနိုင်နေနေထားရှိပါလားအိန္ဒိယဟာတရုတ်လိုပဲမြန်မာနိုင်ငံရဲ့နောက်ဖက်ကအင်အားကြီးတဲ့အင်အားကြီးနိုင်ငံဖြစ်ပါတယ်အခုဆိုရင်ကမ္ဘာမှာလူကြီးလည် မြောက်ပိုင်းမှာတော့နေတဲ့အချင်းချင်းတရုတ်နဲ့အိန္ဒိယကမှ clash တွေဖြစ်တဲ့မြန်မာနိုင်ငံအပေါ်မှာတော့သူတို့နိုင်ငံတခါမှလည်းအဲ့လိုဖြစ်တာကိုမတွေးရပါဘူးအိန္ဒိယကမြန်မာနိုင်ငံမှာလုပ်နေစီးပွားရေးကိုဘယ်သူမှမထိခိုက်စေပဲတရုတ်ကလည်းထိခိုက်စရာမလိုပဲသုနီသူဟန်နဲ့သူလုသွားခြင်းတဲ့သဘောရှိပါတယ်အာအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ဖို့အတွက်ဒါရခိုင်ဘက်မှာတကယ်အခြေချလာတဲ့စသဖြင့်ပြောကြတယ်စီးပွားရေးလုပ်ငန်းတွေလုပ်လာတယ်အိန္ဒိယဘာမှမဝေဖန်ပါဘူးသူလည်းပဲသူလုပ်ကျင်တဲ့စီးပွားရေးလုပ်ငန်းကဇမ်ဘက်ဆုံးစီမံကိန်းကိုတိဆောက်နေပြီးလုပ်နေတာပါပဲဘယ်တော့မှသူနိုင်ငံ clash ဖြစ်တယ်ပြည်ပခါဖြစ်လည်းမကြပါဘူးနောက်အိန္ဒိယစိတ်ဝင်စားတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလက်မကြီးဆက်သွယ်ရေးလက်မကြီးလုပ်တာလည်းပဲဘာမှတရုတ်နဲ့ဆက်ညင်ပဲပေါ်လီကန်ရောဇာဖြစ်တာကိုမတွေ့ရပါဘူးဆိုတော့ကျွန်တော်လူရဲသုံးသတ်တော့ပြောရင်အိန္ဒိယဟာတရုတ်ကိုထိတ်တိုက်တိုးလိမ့်မယ်ဆိုပြီးတော့ဘယ်တော့မှဒီရတ်ဟာမရှိဘူးလို့ပြောကြတာတွေ့ရပါတယ်သုံးသတ်ကြတွေ့ရတယ
်အဲ့ဒါဆိုရင်ဒီ American Australia Japan နဲ့ India အဲ့ဒီသူတို့ဖွဲ့ထားတဲ့ Quad အဖွဲ့ရပါဘော
Quad ဟုတ်တယ် Quad အဲ့ Quadrilateral Security Dialogue အဖွဲ့ခေါ်တာပေါ့ India သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာဒီသာလုံခြုံရေးအတွက်လေးနိုင်ငံဆွေးနွေးတဲ့အဖွဲ့ဒီအဖွဲ့အရေးကြီးပါတယ် American အတွက်အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်လာပြီးတော့နိုင်ငံရေးဝန်ကြီးဖြစ်မာကိုရူဘီယိုအစည်းအဝေးပြုခံရပြီးမကြခင်မှာပဲအဲ့ဒီနိုင်ငံရေးဝန်ကြီး Quad ဖွဲ့ဝင်နိုင်ငံရေးဝန်ကြီးနဲ့ဆွေးနွေးပါတယ်ဆိုတော့အသေးစိတ်ကိုမသိရတော့လည်းပဲသူတို့ဟာစိတ်အလေးနဲ့ထားတယ်ဆိုတာပြသနေပါတယ်သူတို့အလေးနဲ့ထားတယ်ဆိုတာလည်းပဲတကယ်တော့တောင်တုပ်ပင်လဲဒါ Pacific မှာရှိတဲ့ကိစ္စတွေလုံခြုံရေးဥပမာပြင်ဖိလစ်ပိုင်နဲ့ဖြစ်တဲ့ကိစ္စပေါ့လေတရုတ်နဲ့ဆိုတော့ဖြစ်ပြီးတော့ဂျပန်ဟာဖိလစ်ပိုင်နဲ့ဆွေးနွေးပြီးတော့ဒီနေ့ပဲသတင်းမှလည်းထပ်ပါတယ်ဆိုတော့ဒါကိုသူတို့ပူပေါင်းဆောင်ရွက်မှုပို့ပြီးတော့ခင်ခင်မှလုပ်ရမယ်ဆိုပြီးဒီကနေ့သတင်းလာနေမှာပဲသတင်းထွက်တာတွေ့ရပါတယ်။ထွန်းနီးလောက်ပဲသူတို့အိန္ဒိယသမုဒ္ဒရာဘက်မှာလည်းသူတို့ပြိုင်အဓိကလူမျိုးရေးအတွက်ကြည့်မယ်။သို့တော်လည်းပဲဒီမြန်မာနိုင်ငံအရေးကို Quad အဖွဲ့ကဘလောက်အလေးနဲ့ထားလို့ဆွေးနွေးတယ်ဆိုတာကျွန်တော်တစ်ခါမှမတွေ့ရပါဘူး။ဆိုတော့မြန်မာနိုင်ငံဒီ Indo-Pacific ဒေသမှာပါဝင်တော်လည်းပဲဒါထိတ်တန့်ဥစားပေးဒေသအဖြစ်တစ်ခုတော့သူတို့ထက်တွက်ဟန်မတူပါဘူးဒီကိစ္စမှာပြင်းပြင်းထန်ထန်ထိတ်တိုက်တူဖို့ရွယ်ရာမရှိဘူးလို့ပဲလူတွေကလည်းသုံးသပ်ကြပါတယ်တခြားကိစ္စပေါ့လေတောင်တုပ်ပင်လည်းဖြစ်မယ်နောက်ပြီးတော့ဒီတိုင်ဝမ်ကိစ္စဖြစ်မယ်ဒါတွေကပို့ပြီးတော့အလင်းနဲ့ထားတယ်လို့ပြောကြပါတယ
်ဒီတော့ဒီပြပအကူအညီတွေမပါတဲ့မြန်မာဒီမိုကရေစီရှေ့ရကလက်ကူချုံးမွေးနိုင်ပါမလား
ဒီမိုကရေစီဟာပြည်ပအကူအညီနဲ့ဖန်တီးထိုင်တာမဟုတ်ပါဘူးဒီမိုကရေစီ can neither be imported nor exported တင်းတွန်းလို့မရဘူးတင်ပို့လို့လည်းမရပါဘူးအမေရိကန်ဝဲကြီးရောလက်တင်အမေရိကမှာဒီမိုကရေစီဖြစ်ထွန်းနေတဲ့နိုင်ငံတွေလို့သာသူများပြည်ပအကူအညီနဲ့သာဒီမိုကရေစီဖန်တီးလို့ရရင်ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံတွေအများကြီးဖြစ်နေပြီပေါ့သို့တော်လည်းပဲဒီမိုကရေစီဆိုတာသူကိုပြည်တွင်ကကိုယ့်ဟာကိုယ်လှုပ်ရတာပါမြန်မာနိုင်ငံဒီမိုကရေစီလွှမ်းရမှုစစ်ကောင်စီဆန့်ကျင်ရေးတော်လှန်ရေးဆိုတာလေပြည်ပကရင်လုံးဝမပါဘူးအာနာရှင်စတိတ်ကိုမလိုချင်လို့တိုက်လို့ပြည်သူတွေကဥမ်ကြပြီးတော့ထကြွဆန့်ကျင်လာရတာပောက်ခွာလာတာဖြစ်ပါတယ်ဆိုတော့ပြည်ပကဒီပါပါမပါပါဒီရှိကတော့ဆက်နေမှာပဲဖြစ်ပါတယ်ဒီဟာကတော့သမိုင်းပေါ့လေမြန်မာသမိုင်းဖြစ်စဉ်ဖြစ်ပေါ်တိုးတက်မှုပေါ့ historical development ပေါ့အဲ့လိုဆက်လက်ပြီးတော့တိုးတက်မှာသာဖြစ်ပါတယ်အဓိကကတော့ပြည်သူရဲ့စီးလုံးညီညီညွတ်ညွတ်နဲ့ဘလောက်လုံထန်စေဆိုတဲ့ပုံမှာသာမူတည်မဲ့လို့လူတိုင်းကယုံကြည်ကြပါတယ်ဖြစ်စဉ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါ